တရုတ်နိုင်ငံဟာကမ္ဘာကုလသမဂ္ဂဖွဲ့စည်းရေးမှာတဖြည်းဖြည်းချင်းလွှမ်းမိုးနေရယူလာနေတယ်လို့အနောက်နိုင်ငံတွေကသံတမန်တွေကိုကူကာပြီး AFP သတင်းတပုတ်မှရေးထားပါတယ်။အမေရိကန်ပြည်ထောင်စုကကုလသမဂ္ဂကိုအစင်တဆိုင်ပေးလာတဲ့ရန်မုံငွေကိုသမ္မတဒေါ်နယ်ထရမ့်ကရှော့ချထားချိန်မှာတရုတ်နိုင်ငံကတော့ကြီးမားတဲ့ပမာဏနဲ့ရန်မုံငွေတိုးပေးနေတယ်လို့သံတမန်တူကပြောပါတယ်။ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့မှာတရုတ်တပ်ဖွဲ့ဝင်2500ကျော်ရှိပြီးလီဘီယာ၊မာလီ၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့တောင်ဆူဒန်ဒေသတွေကငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေပါတယ်။အဲလိုမျိုးရန်မုံငွေတိုးပေးတာတွေကုလသမဂ္ဂလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်တာတွေကနေတရုတ်နိုင်ငံအတွက်ဩဇာအရှိန်အဝါတချို့ရလာပြီးကုလသမဂ္ဂထိပ်ပိုင်းရာထူးတွေမှာသူတို့လူတွေကိုခံထားဖို့တွန်းအားပေးတာတွေလည်းရှိလာပါတယ်။အာဖရိကဒေသနဲ့ကမ္ဘာတခြားနေရာတွေမှာစီးပွားရေးတိုးချက်လှုပ်ဆောင်နေတဲ့တရုတ်နိုင်ငံဟာ2019ခုနှစ်နဲ့2018ခုနှစ်အတွင်းနိုင်ငံတကာအဓိကအချက်တဲခြင်းတစ်ခုမှာအဓိကပါဝင်လှုပ်ဆောင်တဲ့နိုင်ငံဖြစ်လာပါတယ်။အဲဒီကိစ္စတွေကတော့မြောက်ကိုရီးယားနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိစ္စတွေပါ။ရခိုင်ပြည်နယ်အရေးဟာမြန်မာနဲ့ဘင်္ဂလားဒေ့နှစ်နိုင်ငံအကြားကင်တွယ်ဖြစ်ရှင်းရမယ့်ကိစ္စဖြစ်တယ်လို့တရုတ်ကသတ်မှတ်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီကနေအရေးယူလှုပ်ဆောင်မဲ့ဆုံးဖြတ်ချက်တွေကိုအောင်မြင်မြင်တားဆီးခဲ့ပါတယ်။မြောက်ကိုရီးယားရေးမှာလည်းအမေရိကန်ကဖိအားပေးတာကြောင့်တန်ခတ်အရေးယူမှုတွေကိုတရုတ်ကချမှတ်ထားပြီးမယ်လေ။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းသွားရင်တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်3000လောက်ပြန်ထွက်သွားမယ်ဆိုတဲ့မျှော်လင့်ချက်နဲ့လှုပ်ဆောင်တာဖြစ်ပါတယ်။ဒါအပြင်ဒီဒေသတွေမှာတရုတ်ရဲ့ကလကာနောက်ွယ်ကမဟာဗျူဟာဖြစ်တယ်လို့မြင်ကြပါတယ်။